ရုရှားနိုင်ငံမှာစက်တင်ဘာ17ရက်တနင်္လာနေ့မှာဒေတာဆိုင်ရာရွေးကောက်ပွဲတွေအတွက်လူကိုယ်တိုင်မဲပေးမှုကိုဒေတာ42ခုအတွက်စတင်ကျင်းပခဲ့ပါတယ်။ရှင်းနေတဲ့ကျင်းပမယ်လှတ်တော်ရွေးကောက်ပွဲတွေမတိုင်ခင်ကျင်းပတဲ့ဒေတာဆိုင်ရာရွေးကောက်ပွဲဟာလူလူချင်းရေပန်းတိမ်မစားလာတဲ့အာဏာရ United Russia Party အတွက်အရေးပါတဲ့ဆန်းသတ်မှုတစ်ခုဖြစ်အများကရှုမြင်နေကြတာပါ။တနင်္ဂနွေလုံးရဲ့တမုံတမုံလောက်ဖြစ်တဲ့လူ35တန်းလောက်မဲပေးခွင့်ရှိပါတယ်။မကြသေးခင်ကချင်းပါခဲ့တဲ့ဖွဲ့စည်းပုံခြေကံဥပဒေဆိုင်ရာပြည်လုံးချက်ဆန္ဒခံယူပွဲကလည်းရုရှားနိုင်ငံမှာသမ္မတဗလာဒီမီယာပူတင်ကိုနောက်ထပ်တက်တန်းနှစ်ခုအာဏာဆက်မြဲနေစေမှာဖြစ်ပါတယ်။မဲပေးမှုကိုစောင့်ကြည့်လေ့လာဖို့အတွက်ဥရောပဒေသလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကိုလည်းရုရှားအစိုးရကမဖိတ်ခေါ်ပါဘူး။အခုလိုရွေးကောက်ပွဲချင်းပါဖို့တလမပြည့်ခင်ဩဂုတ်လ20ရက်ကတော့ရုရှားတိုက်ခိုက်ခေါင်းဆောင်Alexei Navalny ဟာအဆိတ်ခတ်ခံခဲ့ရပြီးအခုသူဟာဂျာမနီနိုင်ငံဘာလင်မြို့မှာဆေးကုသမှုခံယူနေပါတယ်။သူဟာဆိုဗီယက်ရုရှားခေတ်ကထုတ်လုပ်တဲ့အာရုံချောင်းကိုထိခိုက်စေတဲ့ Novichok အဆိတ်ခတ်ခံရတာဖြစ်ပြီးဒါဟာရုရှားဆိုရကနောက်ွယ်ကရှိမယ်လို့ Navalny ကိုထောက်ခံသူတွေကတန်တရားရှိနေကြတာပါ။